Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဇူလိုင်လ23ရက်ကြာသပတေးနေ့ညနေ6:00နာရီခွဲကနေ 9:00 နာရီထိ VOA အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့ 25 တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါလိမ့်ရှင်။ကျွန်မခွာညိုပါအခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်ဦးပါ။ဒီညနေနားဆင်မဲ့သတင်းတွေထဲမှာတော့ပြည်သူ့သမ္မတနဲ့ချမ်ပတ်ဝါလက်တံပြန်တက်ပြည့်ရေးဆွေးနွေးဖို့နဲ့ပြည်ထောင်ငံတော်အားလိုက်ရဲ့အခမ်းအနားကိုတက်ရောက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ပြည်ထောင်ပါရောက်နေပါတယ်။ဒီနေ့ရပထမ6လအတွင်းမြောက်ကိုရီးယားနဲ့ကုန်သွယ်မှုတွေမှာတိုးတက်မှုတွေရှိတဲ့အကြောင်းတရုတ်နိုင်ငံကပြောလိုက်ပါတယ်။ဒီလိုထိတဲ့ရောက်နိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့တူညင်ညာပေးသွားမှာပါ
။အခုညနေပိုင်းသတင်းဆောင်ပါတွေထဲမှာတော့အမေရိကန်သမ္မတရွေးကောက်ပွဲကာလအတွင်းရုရှားနဲ့ပတ်သက်မှုရှိမရှိသမ္မတရဲ့သားကအီးမေးလ်တွေထုတ်ခဲ့တာနဲ့ပတ်သက်လို့တုံ့ပြန်မှုတွေကိုအခုလိုကြားရမှာပါ။
Nothing is proven yet, but we're now beyond obstruction of justice in terms of what's being investigated. This is
အခုထိအတည်ပြုလို့မရသေးပေမဲ့စုံစမ်းဆဲကာလမှာတောင်တရားစီရင်ရေးကိုအဟန့်တားဖြစ်တာတဲ့လွန်ခဲ့နေပြီဆိုတော့ဒီမိုကရက်လွတ်တော်အမတ်ရဲ့သုံးသပ်ချက်နဲ့အတူနားဆင်နိုင်ပါတယ်။မြန်မာပြည်ဆိုင်ရာသတင်းဆောင်မတွေမှာတော့လွတ်လပ်စွာထုတ်ဖော်ပြောဆိုခြင်းကိုထိခိုက်စေတဲ့ဆက်သွယ်ရေးပုံမှန်ကိုပြင်ဆင်ဖို့အမျိုးသားလွတ်တော်မှဒီကနေ့စတင်လိုက်တဲ့အဆိုပေါ်တက်ကြွလှုပ်ရှားသူတွေရဲ့သဘောထားထိုင်းနိုင်ငံတောင်ပိုင်းမှာအာရမအလုတ်စီခိုင်းခံရသူမြန်မာနိုင်ငံသား16ဦးကိုထိုင်းနဲ့မြန်မာလူကုန်ကူးမှုစောင့်ကြည့်ကယ်ဆယ်နေတဲ့အဖွဲ့တွေကမနေ့တုန်းကကယ်ဆယ်နိုင်ခဲ့ပါတယ်။ဒီလိုသတင်းလွှာတွေဆက်သွယ်မင်းများချက်တွေမတိုင်ခင်အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ကကြေညာပါမယ်ရှင
်။ပြည်သူ့သမ္မတအီမနျူအယ်မာခရွန်နဲ့အချမ်းဖက်ဝါဒတံပြန်တက်ပြည့်ရေးဆွေးနွေးဖို့ပထမကမ္ဘာစစ်ကိုအမေရိကန်တပ်ဖွဲ့တွေပါဝင်ဆင်နွှဲတဲ့ရာဗီအထိတ်မှတ်နဲ့အတူဘတ်စတီးဒေးပြည်သူ့နိုင်ငံတော်အားလိုက်ရဲ့အခမ်းအနားကိုတက်ရောက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ပြည်သူ့နိုင်ငံမှာရောက်နေပါတယ်။လွန်ခဲ့တဲ့ဒီနှစ်လောက်တုန်းကတော့ပြည်သူ့နိုင်ငံပါရီမြို့ဟာအချမ်းဖက်သမားတွေလှုပ်ရှားရနေမြေတစ်ခုဖြစ်အင်မတန်ကိုထိန်းချုပ်အောင်ခက်ခဲပြီးအန်ဒီရဲကြီးလာတဲ့မြို့တစ်မြို့ဖြစ်သမ္မတထရန့်ပြောဆိုထားတာပါ။ IS စစ်သွေးကြွတွေရဲ့တိုက်ခိုက်မှုတွေကြောင့်ပါရီမြို့တော်ဟာခီးသွွားတွေကြားရေပန်းစားတဲ့ကမ္ဘာအဆင့်မီမြို့တော်ဖြစ်ကနေရော့ကျလာနေတဲ့သဘောမျိုးလဲမကြသေးရင်ကပဲပြောဆိုထားပါတယ်။ကဝန်တန်းွေထုတ်လုပ်မှုတွေကိုထိန်းချုပ်ဖို့ရည်ရွယ်ထားတဲ့2015ပါရီရာသီဥတုဆိုင်ရာသဘောတူညီချက်ကအမေရိကန်နှုတ်ထွက်ကြောင်းကြေညာရမှာလဲအမေရိကန်ပြည်တော်စုပစ်စပတ်မြို့ကိုကိုစားပြုတဲ့သမ္မတသာဖြစ်ပြီးပါရီကိုကိုစားပြုရွေးကောက်တင်မြှောက်ခံထားသူမဟုတ်ကြောင်းသမ္မတထရန့်ကပြောဆိုထားတာပါ။ဒါပေမဲ့လည်းပြည်သူနိုင်ငံမှာနစ်စင်ချင်းပါတဲ့နိုင်ငံတော်အားလိုက်ရဲ့အခမ်းအနားကိုတက်ရောက်ဖို့ပြည်သူသမ္မတရဲ့မကြသေးရင်ကဖိတ်ကြားချက်ကိုတော့သမ္မတထရန့်ကလက်ခံခဲ့ပါတယ်။သမ္မတထရန့်ရဲ့ဒီကနေ့ခီးစဉ်မှာတော့ပြည်သူ့သမ္မတမက်ခရွန်နဲ့တွေ့ဆုံမှာဖြစ်သလိုအမေရိကန်စစ်ပတ်ဆိုင်ရာအရာရှိတွေနဲ့နေ့လယ်စာသုံးဆောင်ပြီးပြည်သူ့အေကရီဟောင်းနပိုလီယံဘုန်တန်ပတ်ရဲ့အုတ်ဂူကိုလည်းတွားရောက်လည်ပတ်ဖို့စီစဉ်ထားပါတယ်
။ပြည်သူ့သမ္မတနဲ့တွေ့ဆုံဆွေးနွေးဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ပြည်သူ့နိုင်ငံကိုဒီကနေ့ခြားသာပရင်းနေ့မှာရောက်ရှိနေပါတယ်။ဒါပေမဲ့လည်းသူ့ရဲ့ခီးစဉ်မှာရုရှားရဲ့စုံစမ်းစစ်ဆေးမှုကလွှမ်းမိုးနေပုံရပါတယ်။အမေရိကန်သမ္မတအင်ဂျီရောဟာကောင်းကောင်းလဲပတ်အလုပ်လုပ်နေတယ်လို့သမ္မတဒေါ်နယ်ထရန့်ကမနေ့ဗုဒ္ဓနေ့မှာပြောဆိုတာပါ။ရွေးကောက်ပွဲကာလအတွင်းမစ္စတာထရန့်ရဲ့ပြိုင်ဘက်ဒီမိုကရက်သမ္မတလောင်ဟီလာရီကလင်တန်ကိုအထိနာစေမဲ့သတင်းအချက်အလက်တွေပေးမယ်လို့ကန့်လန့်ခဲ့တဲ့ရုရှားဆိုရရှိနေလို့ဆိုသူနဲ့သမ္မတရဲ့သားကြီးဖြစ်သူတို့ပြီးခဲ့တဲ့နှစ်ကတွေ့ဆုံခဲ့တယ်ဆိုတာပေါ်ပေါက်လာပြီးတဲ့နောက်အင်ဂျီရောမှာရှုပ်ရှုပ်ထွေးထွေးဖြစ်နေတယ်ဆိုတဲ့ပြောဆိုချက်တွေကိုတုံ့ပြန်တဲ့အနေနဲ့သမ္မတကအခုလို့ပြောတာပါ။ထရန့်ရဲ့ရွေးကောက်ပွဲစည်းရုံးရဲ့အကြီးတန်းတာဝန်ရှိသူနှစ်ဦးနဲ့အတူရုရှားရှိနေနဲ့တွေ့ဆုံခဲ့တာနဲ့ပတ်သက်လို့ပါကင်ဖြစ်သူကိုအတိမပေးခဲ့ဘူးလို့ပြီးခဲ့တဲ့အင်ကာနေညာက Fox News နဲ့တွေ့ဆုံမေးမြန်းကမ်းမှာ Trump Jr. ကပြောပါတယ်။သမ္မတ Trump ရဲ့ရွေးကောက်ပွဲစည်းရုံးရေးအဖွဲ့နဲ့ရုရှားတို့ပူးပေါင်းကြံစည်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေကိုတော့အခြေအမြစ်မရှိဘူးဆိုပြီးတော့လဲ Trump Jr. ကပယ်ချထားပါတယ်ရှင်
။ကတာနိုင်ငံနဲ့ Saudi Arabia အရက်ဆော်ဝဲမြပြည်တော်စု UAE ဘာရင်းနဲ့အီဂျစ်နိုင်ငံတို့ကြားမပြေမလည်ဖြစ်နေတာတွေကိုတန်တမာရေးအရဂျာဝင်ဖြစ်ရှိမှုကြိုးပမ်းနေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ဟာဒီကနေ့မှဒိုဟာမြို့ကိုတစ်ခေါက်ပြန်သွားပြီးကတာဆော်ဝါ Sheikh bin Hamad Al Thani နဲ့တွေ့ဆုံမှာဖြစ်ပါတယ်။ကတာနိုင်ငံဟာအချမ်းဖက်ဝါဒီတွေကိုအားပေးထောက်ပံ့နေတယ်ဆိုပြီး Saudi နိုင်ငံကဥဆောင်တဲ့ပါရှန်ပင်လယ်ဝေးလေးနိုင်ငံကဇွန်လဆန်းမှာကတာနိုင်ငံနဲ့တန်တမာဆက်သွယ်ဖျက်တောက်ခဲ့ပြီးတဲ့နောက်အချက်73ချက်ကိုတောင်းဆိုထားတာပါ။ကတာနိုင်ငံကတော့ဆွေးနွေးညီနိုင်မှုဆန္ဒရှိကြောင်းပြောဆိုထားပေမဲ့ချုပ်ချာအနာကိုထိရိုက်ခံမှာမဟုတ်ကြောင်းတုံ့ပြန်ထားပါတယ်။ဆော်ရီဥဆောင်တဲ့လေးနိုင်ငံအဖွဲ့ကိုဆော်ရီနိုင်ငံဂျယ်ရန်မြို့မှာဝန်ကြီးတီလာဆန်မနေ့တုန်းကတွေ့ဆုံခဲ့ပေမဲ့တွေ့ဆုံပြီးမှတော့သတင်းတောက်တွေကိုတစုံတရာပြောဆိုတာမရှိပါဘူး။ပြဿနာကိုဖြေရှင်းရမှာအချမ်းဖက်ဝါဒီတွေကိုဗန္ဒာရေးကူညီပေးနေတဲ့ကိစ္စတစ်ခုတည်းနဲ့မကတခြားအရေးကြီးတဲ့ကိစ္စတွေကိုပါဖြေရှင်းရလိမ့်မယ်လို့လည်း UAE စစ်မြေတာဝန်ရှိသူတူကဆွေးနွေးမှုမတိုင်မီမှာပြောဆိုထားပါတယ်။ခီးစဉ်စဒီသတင်းပတ်ဆော်ရီမှာပဲကတ္တနိုင်ငံခြားရေးဝန်ကြီးမိုဟာမက်ဘင် Abdul Rahman Tani နဲ့တွေ့ဆုံခဲ့ပြီးနောက်မှာတော့အချမ်းဘက်ဝါရီကိုဗဏ္ဍာရေးရထောက်ပံ့ကူညီမှုတွေမှာထိန်းချုပ်မဲ့အစီအစဉ်တွေနဲ့ပတ်သက်လို့နားလည်မှုစာချုပ်လာတဲ့လက်မှတ်ရေးထိုးနိုင်ငံကြောင်းဝန်ကြီးတေလဆန်ကကြေညာခဲ့တာပါ
America ထက်လွတ်တော်လူများစုခေါင်းဆောင် Mitch McConnell ကပြန်လည်ပြင်ဆင်ထားတဲ့ချက်မှရေးဆောင်ရှောက်မှုဥပဒေချမ်းကိုဒီကနေ့မှ Republican အထက်လွတ်တော်မတ်တွေကိုချပြဖို့အစီအစဉ်ထားပါတယ်။ Republican Party နဲ့သမ္မတ Donald Trump အတွက်ဥပဒေပြုနိုင်ရေးအကြီးမားဆုံးရည်မှန်းချက်တွေထဲကတစ်ခုဖြစ်တဲ့ချက်မှရေးဆောင်ရှောက်မှုဥပဒေကိုအတည်ပြုနိုင်ရေးတွန်းအားပေးလှုံ့ဆော်မှုလည်းဖြစ်ပါတယ်။အစိုးပိုင်းကမူကြမ်းအပေါ်Republican ကြီးစိုးတဲ့အထက်လွှတ်တော်တွင်လုံလောက်တဲ့ထောက်ခံမှုမရနိုင်တာကိုရှင်းရှင်းလင်းလင်းတွေ့ခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့လကပဲ Mitch McConnell ကပြန်လည်ရုပ်သိမ်းခဲ့တာပါအထက်လွှတ်တော် Republican အမတ်တွေအနေနဲ့ဩဂုတ်လမှာနှစ်ပတ်လည်အလတ်ရမယူခင်ကျန်းမာရေးဆောင်ရှောက်မှုဥပဒေချမ်းကိုအပြစ်သက်ဆောင်ရွက်ဖို့သမ္မတ Trump ကဒီသတင်းပတ်အတွင်းမှာပဲတိုက်တွန်းပြောဆိုထားပါတယ်ကျန်းမာရေးဆောင်ရှောက်မှုဥပဒေကိုသာအတိမပြုနိုင်ရင်တော့သူတိတ်ပြီးတော့စိတ်ဆိုးမိမယ်လို့လည်းသမ္မတ Trump ကတွေးဆုံမေးမြန်းခန်းတစ်ခုမှာပြောဆိုပါတယ်လွတ်တော်အမတ်တွေကိုအချိန်ပိုရစေဖို့အတွက်လွတ်တော်ရန်နာအချိန်ကိုလည်း Mitch McConnell ကသတင်းနှစ်ပတ်နောက်ဆုတ်ခဲ့ပါတယ်အထက်လွတ်တော်ရဲ့ကနအူးကျမ်းမာရေးဆောင်ရှောက်မှုဥပဒေချမ်းကိုသာကျင့်သုံးရင်နောက်10နှစ်တာကာလအတွင်းကျမ်းမာရေးအာမခံမရှိတဲ့အမေရိကန်အရေးအတွက်22တန်းထိမြင့်တက်လာမယ်လို့လည်းပါတီဆွဲကင်းတဲ့လွတ်တော်ဘတ်ဂျက်ရုံးကလက်ရှိကျင့်သုံးနေတဲ့စနစ်နဲ့နှိုင်းယှဉ်ဆန့်စစ်ပြီးတော့ပြောဆိုခဲ့ပါတယ်ရှင်
UAE ကအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် UAE အတန်မြန်မာဘာသာစီစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ပြီးခဲ့တဲ့နှစ်နဲ့ရှင်ရင်ဒီနှစ်2019ပထမ6လတွင်မြောက်ကိုရီးယားနဲ့ကုန်သွယ်မှုမှာတိုးတက်မှုတွေရှိခဲ့တဲ့အကြောင်းတရုတ်နိုင်ငံကပြောဆိုလိုက်ပါတယ်နိုင်ငံတကာကဝိုင်းပယ်ခံထားရတဲ့မြောက်ကိုရီးယားနဲ့ကုန်သွယ်မှုမှာ2019ဇန်နဝါရီလကနေဇွန်လအထိတန်ပေါင်း2500ရှိခဲ့ပြီး 10.5 ခန့်နှုန်းအထိတိုးလာခဲ့တယ်လို့တင်ပို့ကုန်ပမာဏကလည်း 29.1 ခန့်နှုန်းတိုးခဲ့ကြောင်းတရုတ်နိုင်ငံရဲ့ကောက်ကွန်ဌာနကဒီကနေ့ပဲထုတ်ပြန်ကြေညာလိုက်တာပါနောက်ဆုံးထွက်ပေါ်လာတဲ့ကိန်းဂဏန်းတွေကြောင့်မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မစ်ဆိုင်တုံစမ်းသပ်မှုတွေကိုထိန်းချုပ်ဖို့အဓိကမာမိတ်ဖြစ်တဲ့တရုတ်နိုင်ငံပေါ်ဖိအားပေးမှုတွေလည်းပို့ထုတ်လာမယ်အလားအလာတွေရှိနေပါတယ်တရုတ်နိုင်ငံကမြောက်ကိုရီးယားနဲ့ကုန်သွယ်မှုမှာဒီနှစ်3လပတ်အတွင်း40ခန့်နှုန်းလောက်တိုးလာတယ်ဆိုပြီးအမေရိကန်သမ္မတ Donald Trump ပြီးခဲ့တဲ့သတင်းပတ်ထက်မှာပဲ Twitter လူမှုကွန်ရက်ကနေဝေဖန်ထားတာပါအမေရိကန်အနေနဲ့ကြိုးစားကြည့်ပေမဲ့တရုတ်နိုင်ငံဘက်ကပူပေါင်းဆောင်မှုမရှိဘူးဆိုပြီးတော့လည်း Twitter မှတ်ချက်မှာမကြေမနက်ရေးသားခဲ့ပါတယ်တရုတ်ကောက်ကွန်ဌာနပြောခွင့်ရသူကတော့တရုတ်နိုင်ငံအနေနဲ့မြောက်ကိုရီးယားပေါ်ကုလသမဂ္ဂရဲ့ပိတ်ဆို့တံခါးမှုတွေကိုဆက်လက်လိုက်နာနေဆဲဖြစ်တဲ့အကြောင်းနဲ့ဒီနှစ်ရဲ့ပထမ6လအတွင်းမြောက်ကိုရီးယားကတရုတ်နိုင်ငံကိုတင်ပို့ကုန်ပမာဏက 3.2 ခန့်နှုန်းကျဆင်းခဲ့တယ်လို့မလကဆက်လို့သိရတာကျဆင်းမှုတွေရှိခဲ့ကြောင်းလည်းပြောဆိုသွားပါတယ်
မြောက်ကိုရီးယားဘက်ကလို့ယုံကြည်ရတဲ့လက်နက်ကင်၅ဘန်းဆက်လေတစ်စင်းကဂျပန်ကင်းလက်ရေရင်ကိုလိုက်လံချင်းချောက်ခဲ့တဲ့အပေါ်ဂျပန်အစိုးရကမြောက်ကိုရီးယားအစိုးရကိုတရားဝင်ကန့်ကွက်ပါတယ်။ဂျပန်နိုင်ငံရဲ့မြောက်ပိုင်းကမ်းလွန်ပင်လယ်ပြင်အတွင်းကအထူးစီးပွားရေးဆိုအတွင်ပြီးခဲ့တဲ့တောက်ကြနေ့ကဒီကိစ္စဖြစ်ခဲ့တာလို့ဂျပန်အစိုးရအတွင်းဝင်ယိုရှီဟီဒဲရှုဂါကဒီကနေ့ကြာသပတေးနေ့မှာသတင်းတောက်တွေကိုပြောပါတယ်ဂျပန်ကင်းလက်ရေရင်ကိုထွက်ခွာသွားခိုင်းတဲ့အနေနဲ့ငါးပန်းလေကတနက်နဲ့ချိန်ခဲ့တာလို့ဂျပန်အစိုးရအတွင်းဝင်ကပြောပါတယ်။ဒီဖြစ်ရအတွင်းထိခိုက်ဒဏ်ရာရသူတော့မရှိခဲ့ပါဘူး။ဒီကိစ္စနဲ့ပတ်သက်လို့တရုတ်နိုင်ငံဘေကျင်းမြို့တော်ကမြောက်ကိုရီးယားတန်ယုံကနေတဆင့်ကန့်ကွက်ထားတာလို့လည်းဂျပန်အစိုးရအတွင်းဝင်ကပြောပါတယ်။ဒီရေပြင်မာကပြည်ချင်းကားတွေပေါ်များပြီးမြောက်ကိုရီးယားလှေတွေတရားမဝင်ဝင်ရောက်ဖမ်းဆီးလေရှိတယ်လို့လည်းဂျပန်သတင်းဌာနတွေကပြောဆိုရေးသားကြပါတယ်ရှင်။
ဥရောပသမဂ EU ဖွဲ့ဝင်ဖြစ်ကနေ2019ခုနှစ်မှာထွက်ခွာမဲ့ဗြိတိန်နိုင်ငံအနေနဲ့လက်ရှိ EU ရဲ့ဥပဒေတွေကိုဗြိတိန်နိုင်ငံရဲ့ဥပဒေတွေမှာပြောင်းလဲကျင့်သုံးနိုင်မယ့်ဥပဒေတစ်ချက်ကိုဗြိတိန်နိုင်ငံကဒီကနေ့ကြေညာလိုက်ပါတယ်။ဆက်စုနှစ်တည်းနဲ့ချီကျင့်သုံးလာတဲ့ဥပဒေတွေပါဝင်နေပြီးအချိန်ယူဆောင်ရွက်မဲ့လုပ်ငန်းစဉ်ရဲ့ပထမအစခြေလှမ်းတစ်ရပ်ဖြစ်စတင်လိုက်တဲ့အစီအစဉ်ကြောင့်ပြီးခဲ့တဲ့လယူကော့ပွဲမှာအားရော့သွားခဲ့တဲ့ဝန်ကြီးချုပ်ထရီဇာမေးအစိုးရနဲ့အခြေတင်ဆွေးနွေးစရာတွေလည်းပေါ်ပေါက်လာနိုင်ပါတယ်။ EU ဖွဲ့ဝင်ဖြစ်ကထွက်ဖို့ဗြိတိန်နိုင်ငံမှာလုံခဲ့တဲ့နှစ်လောက်ကလူမှုဆန္ဒခံယူပွဲကျင်းပခဲ့ရမှာတော့ထွက်ဖို့လိုလားတဲ့သူတွေကပုတ်ကတိကနဲ့အနိုင်ရသွားခဲ့ကြတာပါ။ပြည်ရင်းဥပဒေတွေကိုပြင်ဆင်မူးမှန်မှုတွေအပြင်နှုတ်ထွက်ဖို့အသေးစိတ်ချက်လက်တွေကိုဗြိတိန်နိုင်ငံက EU နဲ့ဆက်လက်ဆွေးနွေးညှိနှိုင်းနေဆဲဖြစ်ပြီးလုပ်ငန်းစဉ်တွေအားလုံးကိုတော့2019မတ်လမှာနောက်ဆုံးထားဆောင်ရွက်ကြရမှာဖြစ်ပါတယ်။
အင်ဒိုနီးရှားနိုင်ငံဘာလီကျွန်းအရွယ်အစားလောက်ရှိတဲ့ရေခဲဆိုင်ကြီးဟာအန်တာတိကတိုက်ကနေကွဲထွက်သွားတယ်လို့သိပ္ပံပညာရှင်တွေကပြောကြားလိုက်ပါတယ် A68 လို့နာမည်ပေးနိုင်ခြင်းရှိတဲ့အဲ့ဒီရေခဲဆိုင်ကြီးဟာအကျယ်အဖြစ် 9800 စတူယန်ကီလိုမီတာအလေးချိန်အဖြစ်ဘီလီယံ 1000 ရှိတန်ချိန်ရှိတာကြောင့်ကမ္ဘာအကြီးဆုံးတွေထဲကတစ်ခုဖြစ်ပါတယ်အဲ့ဒီရေခဲဆိုင်ကြီးဟာအင်ဒိုနီးရှားနိုင်ငံဘာလီကျွန်းထက်ကိုအနည်းငယ်ကြီးပါတယ်ကဘာကြီးပူနေမှုကြောင့်ရေခဲတောင်တွေကွဲထွက်တာပိုးပြီးတော့မြန်ဆန်စေတယ်လို့ယူဆနိုင်ပေမဲ့လေရေခဲတောင်တွေကွဲထွက်တာဟာသဘာဝဖြစ်စဉ်တစ်ခုဖြစ်ပါတယ်အခုလိုကွဲထွက်သွားတဲ့ရေခဲတောင်ကြီးဟာအန်တာတိကတိုက်လာဆန်စီရေခဲလွှာကြီးကနေကွဲထွက်နေတာလနဲ့ချီရှိသွားပြီဖြစ်ပါတယ်ဒီဖြစ်ရကြောင့်ကမ္ဘာပင်လယ်ရေမျက်နှာပြင်အမြင့်ဟာချက်ချင်းတက်လာတာတော့မရှိသေးပါဘူးရှင
်ကြာသပတေးနေ့ညနေပိုင်းထိုက်တန်းရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တိန်ကီထိုက်တို့ကြီးညာပေးသွားတာပါအခုသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်သမ္မတဒေါ်နယ်ထရမ့်ကသူနဲ့ရုရှားသမ္မတပူတင်တို့ရဲ့ဆက်ဆံရေးနဲ့ပတ်သက်လို့ခရီးရန်သားလွှင့်ဌာနတခုဖြစ်တဲ့ Network Con နဲ့တွေ့ဆုံမေးမြန်းကမှခုခံကာကွယ်ပြီးပြောသွားခဲ့ပါတယ်သမ္မတထရမ့်ကသူ့ရဲ့သားဒေါ်နယ်ဂျူနီယာရုရှားရှေ့အနေနဲ့တွေ့ဆုံခဲ့တာနဲ့ဆက်ဆက်တဲ့အီးမေးလ်တွေထုတ်ပြန်လိုက်တဲ့အပေါ်မှာလည်းသူကကာကွယ်ပြောဆိုသွားခဲ့ပါတယ်။မနစ်ကရွေးကောက်ပွဲမှာပြိုင်ဘက်ဟီလာရီကလင်တန်နှစ်နာစီမဲ့သတင်းအချက်လက်တွေပေးမယ်လို့ရုရှားရှေ့အနေတယောက်ကကန့်လှန့်ခဲ့ပြီးအဲ့ဒီရှေ့အနေနဲ့တွေ့ဆုံခဲ့တဲ့အကြောင်းအရာတွေကိုဒေါ်နယ်ဂျူနီယာရဲ့အီးမေးလ်တွေမှာရေးသားထားပါတယ်။ VOA သတင်းတောက်ဂျင်မဲလုံသတင်းပေးပို့ထားတာကိုတော်ခင်ဆိုဝင်းကပြောပြပေးပါအောင်ရှင်
။ကောင်းပါပြီရှင်။သမ္မတဒေါ်နယ်ထရမ့်ကရုရှားသမ္မတဗလာဒီမီယာပူတင်နဲ့ပြောဆိုဆက်ဆံရတာဟာသိအဆင်ပြေတယ်လို့သမရိုးကြဝါဒီခရီးယန်တန်လွင့်ဌာနရဲ့ဝါရင်သတင်းတောက်ပက်ရော်ဘင်ဆန်နဲ့တွေ့ဆုံမေးမြန်းကမှပြောဆိုလိုက်တာပါ
But I do believe it's important to have a dialogue and if you don't have a dialogue
ထီးတွေ့ဆက်ဆံပြီးပြောဆိုဖို့ကအရေးကြီးပါတယ်ကျွန်တော်တို့နိုင်ငံမှာရောသူ့နိုင်ငံမှာပါပြဿနာတွေအများကြီးဆိုတော့တကယ်လို့အပြန်အလှန်ပြောဆိုဆက်ဆံတာတွေမရှိရင်ဘယ်လိုလုပ်ကြမလဲကျွန်တော်တို့စကားပြောကြဖို့လိုတယ်ထင်ပါတယ်
နှစ်ကရွေးကောက်ပွဲမှာဟီလာရီကလင်တန်ကိုထိခိုက်စေမဲ့သတင်းချက်လက်တွေပေးမယ်လို့ရုရှားရှေ့နေတယောက်ကဒေါ်နယ်ထရမ့်ရဲ့သားဒေါ်နယ်ဂျူနီယာကိုကန့်လှန့်ခဲ့ပြီးတဲ့နောက်သူတို့တွေ့ဆုံခဲ့ကြတာတွေကိုအသေးစိတ်ဖော်ပြထားတဲ့အီးမေးလ်တွေထုတ်ပြန်လိုက်တဲ့အပေါ်မှာလည်းသမ္မတထရမ့်ကအင်တာနက်တွစ်တာစာမျက်နှာကနေခုခံရေးသားလိုက်ပါသေးတယ်အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားကဆက်ဖက်ခဲ့သလားဆိုတဲ့စုံစမ်းစစ်ဆေးရေးလုပ်နေတာဟာအောက်လန်းနီးနဲ့လုတ်ကြံတာပဲလို့သမ္မတထရမ့်ကထပ်ပြီးအပြစ်တင်လိုက်ပါတယ်။ဒါပေမဲ့ FBI ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရိုအကြီးအကဲအသစ်ဖြစ်သမ္မတထရမ့်အဆိုပြုထားတဲ့ခရစ္စတိုဖာရေးကတော့အောက်လန်းနီးဆိုတဲ့အတုံးကိုသဘောမတူပါဘူးလို့အထက်လွှတ်တော်ကြားနာပွဲမှာအခုလိုထွက်ဆိုသွားပါတယ်။
That's correct, Senator. My loyalty...is to the constitution.
You know this is a something move of policy on chicken ဥပဒေရေတရားဥပဒေစိုးမိုးရင်းနဲ့ FBI ပြည်တော်စုစုံစမ်းစစ်ဆေးပြီးလုပ်ငန်းတွေအတွက်တာဝန်ခံမှုဖြစ်ပါတယ်။ကျွန်တော်တို့ FBI ကြီးကတာဝန်ပေးဖို့အစိုးပြုတဲ့လုပ်ငန်းစဉ်မှာဘယ်သူကမှသစ္စာခံမှုဆိုတာမျိုးတောင်းဆိုတာမရှိသလိုကျွန်တော်ကလည်းတစုံတစ်ယောက်ကိုသစ္စာခံမှမယ်လို့မကန့်လန့်ခဲ့ဘူးဆိုတာကတော့သိကြပါတယ်။
ဒေါ်နယ်ထရမ့်ဂျူနီယာရဲ့အီးမေးမှာပါတဲ့အချက်လက်တွေကြောင့်သမ္မတအင်ဂျူရောကကာကွယ်ပြောဆိုနေရတယ်လို့ဒီမိုကရက်တစ်ပါတီဝင်တွေဘက်ကလည်းစိုးရိမ်မကင်းဖြစ်တာတွေပိုတိုးလာနေပါတယ်။ဗာဂျီးနီးယားပြည်နယ်ကိုစားပြုဒီမိုကရက်အထက်လွှတ်တော်အမတ်တင်ကိန်းကတော့
Nothing is proven yet, but we're now beyond obstruction of justice in terms of
အခုချိန်ထိတော့ဘာမှအတည်ပြုလို့မရသေးပါဘူး။ဒါပေမဲ့စုံစမ်းစစ်ဆေးနေတဲ့ကာလမှာဒါဟာတရားစီရင်ရေးကိုအဟန့်တားဖြစ်စေတာတက်တော်မှလွန်ကဲနေပါပြီ။လောက်ကျန်တာအမှန်တရားကိုဖုံးကွယ်တာနဲ့နိုင်ငံတော်ပုံကံမှုတော်ဖြစ်နိုင်ခြင်းရှိတဲ့အဆင့်ကိုဥတည်နေတဲ့သဘောပါပဲ
။အောက်လွှတ်တော်ဥက္ကဋ္ဌပေါ်လ်ရိုင်ယန်အပါအဝင် Republican အမတ်တချို့ကတောင်းစိုးရိမ်ရတဲ့အခြေအနေဖြစ်အတိအမှတ်ပြုပြောဆိုနေကြပါဗျ။ Virginia တက္ကသိုလ်နိုင်ငံရေးအကဲခတ်ပုဂ္ဂိုလ် Kyle Condit ကတော့ Donald Jr. ရဲ့အီးမေးလ်တွေထုတ်ပြန်လိုက်တာကြောင့်အင်ဂျူရောအနေနဲ့ Trump မဲဆွယ်စည်းရုံးရင်းနဲ့ဖြစ်နိုင်ခြေရှိတဲ့ Russia ဆက်ဖက်မှုနဲ့ပတ်သက်ပြီးတော့ထပ်ပြီးခုခံရတဲ့အနေအထားနဲ့ရင်ဆိုင်နေရပြန်ပြီလို့အခုလိုပြောပါတယ
် The constant stream of negative stories
Russia နဲ့ပတ်သက်လို့အပြူသဘောမဆောင်တဲ့သတင်းတွေဇက်တိုက်ဆိုသလိုတဆက်ထဲထွက်လာတာဟာအ ਨੇ ဆုံးတော့စိတ်နှောက်ယှက်ဖြစ်ရတာပေါ့ဗျာဒါဥပဒေကြောင့်အရသမ္မတ Trump ဆိုရအတွက်အနေရရှိနိုင်တဲ့ချိန်ချောက်မှုလားဒါမှမဟုတ်သူဆိုရတာဝန်ရှိသူတွေအပေါ်မှာလားဆိုတာတွေကတော့စောင့်ကြည့်ရမယ့်အခြေအနေမျိုးလို့ပြောရမှာပါပဲ
။သမ္မတထရမ့်နဲ့ရုရှားဆက်ဆက်မှုကိုအာယုံစိုက်နေကြတဲ့ခရက်ကြောင့်မလို့သမ္မတအိုဘားမားရဲ့လူထုကျန်းမာရေးစောင့်ရှောက်မှုဥပဒေကိုပယ်ဖျက်ပြီးတော့အစားထိုးမဲ့အရေး Republican တွေရဲ့ကြိုးပမ်းမှုဟာခရီးမရောက်ဘဲရှုပ်ထွေးနှက်နဲတဲ့အကြက်တဲတွေနဲ့ရင်ဆိုင်နေကြရပါတယ်ရှင်။
တော်ခင်ဆိုဝင်ပြောပြသွားတာပါရှင်။ အာရှပစိဖိတ်ဒေသတွင်အမေရိကန်ပြည်ထောင်စုရဲ့ခေါင်းဆောင်မှုနဲ့ပတ်သက်လို့မြန်မာနိုင်ငံအပါအဝင်အရှေ့တောင်အာရှနိုင်ငံများမှအမေရိကန်ရဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးထောက်ခံအားပေးမှုအပေါ်လေလာသုံးသပ်တဲ့အထက်လွှတ်တော်ကြားနာစစ်ဆေးပွဲကိုဗုဒ္ဓဟူးနေ့ကကျင်းပခဲ့ပါတယ်။ကြားနာစစ်ဆေးပွဲမှာထွက်ဆိုခဲ့ကြသူ3ဦးထဲမှ2ဦးကမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်အမတ်ဟောင်းဒက်ရက်မစ်ချယ်ဖြစ်ပါတယ်။ကြားနာပွဲအတွင်းမြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးဆိုင်ရာအကဲဆတ်မှုတွေကိုသူကထွက်ဆိုသွားခဲ့ပါတယ်။အပြည့်စုံကိုတော့ကိုဇော်ဝင်းလိုင်ကပြောပြပေးပါမယ်ရှင်
။အမေရိကန်အထက်လွှတ်တော်မှမနေ့ကကျင်းပတဲ့ကြားနာပွဲအစမှာမဆာချူးဆက်ပြည်နယ်ကဒီမိုကရက်အထက်လွှတ်တော်အမတ်အက်ဒ်မာကီကမြန်မာနိုင်ငံမှာလက်ရှိလှုပ်ဆောင်နေတဲ့ပြုပြင်ပြောင်းလဲရေးအခြေအနေနဲ့ပတ်သက်လို့အခုလိုပြောကြားခဲ့ပါတယ်
။ Myanmar with strong US support has made extraordinary progress.In overcoming decades,
အထက်လွှတ်တော်အမတ်အက်ဒ်မာကီပြောသွားတာကတော့မြန်မာနိုင်ငံဟာအာဏာရှင်စနစ်အောက်မှာဆယ်စုနှစ်ပေါင်းများစွာရှိနေခဲ့ရာကမကြာသေးခင်နှစ်ပိုင်းအတွင်းအမေရိကန်ပြည်ထောင်စုရဲ့အကူအညီနဲ့ကြီးမားတဲ့ပြည်ပြင်ပြောင်းလဲမှုတွေကိုလှုပ်ဆောင်နိုင်ခဲ့ပေမဲ့လက်ရှိအချိန်မှာလှုပ်ဆောင်ဆဲပြည်ပြင်ပြောင်းလဲမှုတွေအောင်မြင်မလားဒါမှမဟုတ်ကြာဆုံးခြင်းနဲ့ရင်ဆိုင်ရမလားဆိုတဲ့လမ်းစုံလမ်းကွာကိုရောက်နေတယ်လို့ပြောသွားတာဖြစ်ပါတယ်အထက်လွှတ်တော်ကြားနာပွဲအတွင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်သမ္မတကြီးအဖြစ်တာဝန်ထမ်းဆောင်ရင်းမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးဖြစ်စဉ်ကိုလည်းကိုယ်တိုင်ကြုံတွေ့ခဲ့ရသူဒက်ရစ်မစ်ရှဲထွက်ဆိုခဲ့တာပါသူ့ရဲ့သမ္မတကြီးအတွေ့အကြုံအပေါ်အခြေခံပြီးမြန်မာနိုင်ငံအတွက်အမေရိကန်အနေနဲ့အကောင်းဆုံးဘယ်လိုအထောက်အကူပေးနိုင်မလဲဆိုတာကိုအခုလိုအကြံပေးခဲ့ပါတယ
် Challenge I always found in Burma was trying to measure what progress looked like how do we know if we're still on track but going slower or slowly or if things have gotten off track and that's something that it's an art
running ama janon twe chong ya de adika ake san mu ga raw to tat mu ko belo tai ta ma le so raw ba be to tat mu ha ni kwe ni la da ma mho lan lwe ni da la so raw ko belo ti nai ma le da ga le yama nai ngan ta ri ni ne tru a cho si bwa paw mu ti bi tai ta nai me pinya yet ba be da mae american pi taw su a ni ne ga raw yama nai ngan a chi kan lu dan za ko swan yin myin tin pe bu tai da a myu myu a tan ni po bi tin sha la aw tadin a chat lat de ko ပိုရရှိစေဖို့လှုပ်ဆောင်ပေးရမှာဖြစ်ပါတယ်မြန်မာနိုင်ငံသားတွေဟာသူတို့ရဲ့ကံကြမ္မာကိုသူတို့ဆုံးဖြတ်ရမှာဖြစ်ပါတယ်ကျွန်တော်တို့ရဲ့တာဝန်ကတော့သူတို့ရဲ့စွမ်းရည်ကိုမြင့်တင်ပေးဖို့ပါပဲ
ဒီကြားနာစစ်ဆေးပွဲအတွင်းအာရှပစိဖိတ်ဒေသမှာအမေရိကန်ရဲ့ဥဆောင်မှုနဲ့ပတ်သက်လို့ဒီမိုကရေစီနဲ့လူ့ခွင့်ရေးကိုဖော်ဆောင်နိုင်ရေးအတွက်အမေရိကန်နိုင်ငံသားရေးဌာန USAID NED VOA RFA စတဲ့အဖွဲ့အစည်းတွေကိုလည်းလွတ်တော်အနေနဲ့ပြည်ဝထောက်ခံအားပေးဖို့ကိုလည်းတာမကြီးဟောင်းဒက်ရက်မစ်ရှက်ကအကြံပြုခဲ့ပါတယ်ခင်ဗျာ
ကိုယ်စားဝန်လိုင်းပြောပြခဲ့တာပါရှင်။အခုဆက်သွယ်ရေးဆိုင်ရာဥပဒေပုံမှန်ကိုပြင်ဆင်နိုင်ရေးလွှတ်တော်ထဲမှစတင်ဆောင်ရွက်နေတဲ့အခြေအနေကိုလည်းပြောပြပေးပါဦးမယ်။လွတ်လပ်စွာထုတ်ဖော်ရေးသားပြောဆိုခွင့်ကိုထိခိုက်စေတဲ့ဆိုပြီးဝေဖန်နေကြတဲ့ဆက်သွယ်ရေးဥပဒေပြင်ဆင်ချက်မူကြမ်းကိုအမျိုးသားလွှတ်တော်မှစတင်တင်သွင်းလိုက်ပါပြီ။ဒီဥပဒေမူကြမ်းမှာလည်းအငင်းပွားစရာတွေရှိနေဆဲဖြစ်လို့အများပြည်သူရဲ့အကြံပြုဆွေးနွေးမှုတွေပေါ်တိကျဆက်စစ်လေ့လာပြီးမှအတိအပြုပြဋ္ဌာန်းပေးဖို့တက်ကြွလှုပ်ရှားသူတွေကတောင်းဆိုနေကြပါတယ်။သတင်းပြေဆုံးကို VOA မြန်မာပိုင်းသတင်းတောက်မတ်မြင့်မြင့်ခိုင်ကပြောပြပေးပါမယ်ရှင်
။လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ဒီမိုကရေစီစံနှုန်းတွေကိုအဟံတားဖြစ်စေတဲ့ဆက်သွယ်ရေးဥပဒေကိုပြင်ဆင်ထားတဲ့ဥပဒေမူကြမ်းကိုပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးကျော်မျိုးကဒီကနေ့ဇူလိုင်လ23ရက်နေ့မှာကျင်းပတဲ့အမျိုးသားလွှတ်တော်အစည်းအဝေးမှာတင်သွင်းလိုက်တာပါ
။လက်ရှိပြဋ္ဌာန်းထားတဲ့ဥပဒေအရဆရာဆွဲဆိုခံရသူအနေနဲ့မမှန်မကန်ဆွတ်ပြတ်တိုင်ကြားခြင်းခံရတာကမြန်မာလူများဖြစ်ပေါ်ရရှိကြောင်းကိုလည်းပြည်သူများအကြားဝေဖန်မှုများမြင့်တက်ရရှိကြောင်းတွေ့ရှိရပါတယ်
။ပြင်ဆင်ထားတဲ့ဆက်သွယ်ရေးဥပဒေမူကြမ်းမှာတရားဆွဲဆိုခံရသူကအာမခံရနိုင်တယ်ဆိုတဲ့အချက်ကလွဲလို့ထိရောက်တဲ့ပြင်ဆင်မှုမျိုးမပါတာမို့လွတ်တော်အနေနဲ့အများပြည်သူရဲ့အကြံပြုဆွေးနွေးမှုကိုတရားခံယူဖို့ဆက်သွယ်ရေးဥပဒေပြင်ဆင်ရေးနဲ့ပုံမှန်66ကဖြတ်သိမ်းရေးလှုပ်ရှားသူတွေကတောင်းဆိုလိုက်ပါတယ်။လွတ်တော်အနေနဲ့အများပြည်သူရဲ့အကြံပြုဆွေးနွေးမှုကိုလက်ခံမလားဆိုတာစောင့်ကြည့်ရမယ်လို့ဆက်သွယ်ရေးဥပဒေပြင်ဆင်ရေးနဲ့ပုံမှန်66ကဖြတ်သိမ်းရေးလှုပ်ရှားသူမဇာကြီးဦးကအခုလိုပြောပါတယ်။
မတို့တောင်းဆိုချင်တာကတော့ public hearing လုပ်ပေးပါပေါ့အဲ့လိုလုပ်တဲ့အခါမှာအရက်ဖက်အဖွဲ့အစည်းတွေပေါ့မတို့ပူပေါင်းအဖွဲ့ဒါမကအခြားသောအရက်ဖက်အဖွဲ့အစည်းတွေပေါ့ပါဖိတ်ခေါ်ပြီးတော့ public hearing လုပ်ပေးပါမယ်လို့သူတို့ဘက်ကကြေညာထားတာရှိပါတယ်အဲ့တော့တစ်ချက်ကသူတို့ဒါကိုအချက်ချင်းတည်ပြုလိုက်မှာပေါ့တည်ပြုလိုက်တယ်ဆိုရင်ဒါဟာတမိုင်းမှာတက်တည်ဖြစ်သွားပြီပြည်သူ့စံဒီလွှတ်တော်အစံလို့ပြောထားတဲ့လွှတ်တော်ဒီဒီလူရဲ့အတောင်နားမထောင်မင်းနဲ့ဒါကြီးကိုပတ်ထုတ်လိုက်တယ်ဆိုတာကတမိုင်းမှာတက်တည်ဖြစ်သွားမယ်အဲ့လိုမဟုတ်ဘဲနဲ့ public hearing သူတို့လုပ်နေအများပြည်သူပါဝင်ခွင့်ရအောင်လုပ်မယ်ဆိုတဲ့ဟာမျိုးကိုလမ်းခွင့်ပေးလိုက်တယ်တကယ်ပဲ public hearing လုပ်မယ်ဆိုရင်ဒါဒီသမိုင်းမှာတက်နေဖြစ်သွားတယ်။တော်တော်ဒီတကယ်ပဲပြည်သူတောင်းနားထောင်မယ်လွတ်တော်ဒီတကယ်ပဲပြည်သူတွေရဲ့တကားကိုထည့်သွင်းစဉ်းစားတယ်ဆိုတာမျိုးဖြစ်သွားတယ်။အဲ့တော့လွတ်တော်ဟာဘယ်လမ်းကိုယူမလဲဆိုတာတော့မဟုတ်ဆောင်ကြည့်ရပါပဲ
။အသစ်ရေးဆွဲထားတဲ့ဥပဒေကြမ်းမှာပုံမှန်66ကနေတရားဆွဲဆိုနိုင်တဲ့အသစ်ရေးဖြတ်ချင်းပြစ်မှုကြမ်းရှိနေသေးတယ်လို့ ပုံမှန်66ပုံမှန်ခွဲကားငယ်ကားကြီးနဲ့ပုံမှန်68ပုံမှန်ခွဲကားကြီးပါပြစ်မှုတွေနဲ့တရားစွဲဆိုမယ်ဆိုရင်ဆက်သွေးရေးဝန်ကြီးဌာနရဲ့ခွင့်ပြုချက်တောင်းခံစရာမလိုပဲပြည်ထောင်စုဌာနလက်အောက်ရဲတပ်ဖွဲ့လုပ်ပိုင်ခွင့်နဲ့ဓာတ်ရိုက်တရားစွဲဆိုနိုင်မယ့်အပေါ်ဆက်သွေးရေးဥပဒေပြင်ဆင်ရေးလှုပ်ရှားသူတွေကစိုးရိမ်နေကြတာပါဆက်သွေးရေးဥပဒေပြင်ဆင်ချက်မူကြမ်းကိုလွတ်တော်မှာဆွေးနွေးတဲ့အခါလွတ်တော်ကိုယ်စားလှယ်တွေအနေနဲ့ပြည်သူဆန္ဒကိုလစ်လျူမရှိဘူးဆိုတာယုံကြည်တယ်လို့အမျိုးသားလွတ်တော်အမတ်မထုမေကပြောပါတယ
်။ဟိုပြည်သူကိုယ်စားလှယ်အများစုဖွဲ့စည်းထားတဲ့လွတ်တော်မို့လို့ပြည်သူအတန်ကိုတော့ဟိုနားထောင်ကြပါလိမ့်မယ်ပြည်သူအတန်ကိုတော့ကိုစားပြုကြပါလိမ့်မယ်ဆိုတော့ယူဆတယ်။အဲ့ဒါဆိုတော့အခုမှလွတ်တော်ကိုလေသက်ဆိုင်ရာဝန်ကြီးဌာနကတင်လာပဲရှိသေးတယ်ပေါ့နော်။ဒီပေါ်မှာဘယ်သူကဘယ်လိုဆင်းနေမယ်ဆိုတာတော့ဟိုအစ်မပါဝင်ပေါ့။အကုန်လုံးကတော့နေပြီးတော့ဒီfreedom of expression ကိုတံပိုးတရားကိုငိုလက်ကင်ထားပြီးတော့ရှင်းနေကြတဲ့ငယ်တော့ယုံကြည်ပါတယ်ရှင
်။လက်ရှိ NLD အစိုးရလက်ထက်စစ်သွေးရေးဥပဒေနဲ့တရားရုံးတင်တရားစွဲဆိုခံရတဲ့အမှုပေါင်း65မှုအထိရှိပြီးတက်မတော်ကတရားစွဲဆိုတဲ့အမှု9မှု NLD ပါတီကတရားစွဲဆိုတာ6မှုနဲ့နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့ပတ်သက်ပြီးဂျားလူကတရားစွဲဆိုတာ10မှုပါဝင်ပါတယ်။အဲ့ဒီအထဲမှာသတင်းမီဒီယာသမားတွေအပေါ်အရေးယူထားတဲ့အမှု9မှုအထိရှိနေပြီးလက်ရှိမှာသတင်းသမား14ဦးတရားရင်ဆိုင်နေရတာလည်းဖြစ်ပါရဲ့ရှင
်ဒီမနက်ကမှအစိုးရဝန်ထမ်းလိုလူသိများတဲ့နိုင်ငံဝန်ထမ်းတွေပြည်ပြပြောင်းလဲရေးအတွက်အချစ်ပြတ်ချစားမှုတွေဗဟုချုပ်ကန့်မှုတွေလျှော့ချမဲ့အစီအစဉ်တွေပါဝင်တဲ့မဟာဗျူဟာတရက်ကိုချမှတ်ကျင့်သုံးမှုအစိုးရကပြင်ဆင်နေပါတယ်အစိုးရရန်နီယာမှာအရေးပါတဲ့နိုင်ငံဝန်ထမ်းတွေရဲ့ဒီကနေ့အခြေအနေဘယ်လိုရှိနေပါလဲ။ဘာတွေပြင်ဆင်ဖို့လိုနေပါသလဲဆိုတာကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-239-382-555လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာburmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းပတ်ချက်တွေရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ရတိုက်ရိုက်လေးလိုက်အစီအစဉ်ကပြန်ပါလေရှင
်။စနေနေ့တိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလူတွေအချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုကြံနေသေးတဲ့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်ပါတစ်ပုဒ်ကိုပြောပြပေးပါဦးမယ်။ထိုင်းနိုင်ငံတောင်ပိုင်းမလေးရှားနယ်စပ်မှာအာရမအလုပ်စီခိုင်းခံနေကြရတဲ့ကလေးငယ်၃ဦးအပါအဝင်မြန်မာနိုင်ငံသား16ဦးကိုထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကတွားရောက်ခဲ့တင်ခဲ့ပါတယ်။တနက်ကင်ပြီးချင်း6စီခိုင်းခံနေကြရသူတွေကိုအခုလိုတွားရောက်ခဲ့စေရမှာထိုင်းအထူးစုံစမ်းစစ်ဆေးရေးဌာန DSI ကကူညီခဲ့တဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးအေးမာကစုံစမ်းပြီးသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံတောင်ပိုင်းနာရာတီဝပြည်နယ်တွေကတာပိုင်မြို့နယ်တဲကလေစိတ်တစ်ခုမှာအင်ဒိုနီးရှားငါးဖမ်းလေပေါ်မှာရောင်းစားခံရတဲ့မြန်မာနိုင်ငံသား16ဦးကိုထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကတရင်အချက်လက်ယူပြီးထိုင်းအထူးစုံစမ်းရေးဌာန DSI ရဲ့အကူအညီနဲ့ကယ်ဆယ်ခဲ့တာဖြစ်ကြောင်းအမှုဆောင်ဒါရိုက်တာဦးကျော်တောင်းကပြောပြပါဗျ
။ဖေရ၊ကိုရ၊ခြေရနောက်ပြီးတော့စစ်တရေနေ့မနေ့ပိုင်းလောက်ဒီကျွန်တော်တို့က၄ရက်လောက်ဒီခက်ခက်ခက်ခက်ကျွန်တော်တို့လိုချင်တဲ့အချက်လက်တွေကိုရအောင်ယူလိုက်တယ်ရောက်ရဲတော့လူတွေရဲ့ဓာတ်ပုံရဲ့လေနံပါတ်တွေရဲ့နေရာရေကိုသိပြီးတော့ဒီအချိန်ကိုကျွန်တော်တို့ကတင်ပို့တယ
်ကလေး၃ယောက်အပါအဝင်လူ၁၆ဦးကိုတွားရောက်ခဲ့စေရမှာတော့အခက်အခဲတွေနဲ့အန္တရာယ်တွေရှိခဲ့ကြောင်းထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကတွားရောက်ခဲ့စေခဲ့သူဦးဆိုင်အေးကပြောပြပါတယ
်ထိုင်းမလေးရှားနယ်စပ်မှာဆိုတော့ခဏခဏလက်ပြပုံပေါက်ကွဲနေတော့အကုန်လုံးသွားလာလာဆိုတော့အကုန်လုံးတတိထားနေရတယ်ဒီနယ်မြေကလူသိန်းတွေလာတယ်ဆိုလို့ရှိရင်ဟိုလိုက်ကြည့်နေကြတာဘယ်ကလာတဲ့လူတွေလဲဟိုနောက်ပြီးတော့စစ်တပ်ဘက်ကချထားတဲ့လူတွေရောကျွန်တော်တို့ဝိုင်းကြည့်ရတယ်ပွဲစားတွေရောအဆပ်ပေါ့
အသက်14နှစ်အရွယ်ကလေးတယောက်ကတော့ရောက်လာတာတလကျော်ရှိဖြစ်ကြောင်းအလုတ်ကျန်းနေခိုင်းစီခံရပြီးတနက်နဲ့ပြစ်ခတ်ချင်းချောက်မှုတွေခံခဲ့ရကြောင်းတွေကိုလည်းပြောပြပါတယ
်သူတို့ခိုင်းတာကိုလိုရတဲ့သူတို့ကဒါလုပ်ပြီဆိုရင်ကျွန်တော်ကဒါလုပ်ရတယ်နော်သူတို့နားမလည်ဘူးဆိုဟောက်တယ်သူတို့ဘောင်းကြီးကိုပုတ်တယ်ဘောင်းဘောင်းအဲကျွန်တော်တို့ပြန်မပြောင်းဝဲဘူးနော်သူတို့ကခောက်တယ်ဆိုတော့တခါတနေ့နဲ့ရှောက်တယ်သူတို့တနေ့နဲ့ရှိကိုပိတ်ကျတယ်နော်ဒိုင်းလေးကလမ်းတယ
်အဖမ်းစီတွေများလို့မြန်မာနိုင်ငံကိုအလုတ်သမားတွေပြန်နေချိန်မှာပဲအလုတ်ကန်ရှာဖွေဖို့လာကြတဲ့သူတွေလည်းထိုင်းနယ်စပ်မြောက်ရီမြို့မှာရှိနေကြတာပါဒီထဲကလူငယ်တူကတော့ပြီးခဲ့တဲ့၄ရက်ခန့်ကမြောက်ရီမြို့ကိုရောက်ရှိလာခဲ့ပြီးတဲ့နောက် ပွဲစားတွေကနေတဆင့်အခုလေပေါ်ကိုရောင်းစားတာခင်ခဲ့ရတယ်လို့ပြောပြပါတယ်
။မြဝတီကိုဖက်လာတော့မြဝတီမှာပွဲစားနေတို့တယ်ပွဲစားကတော့တို့တင်ပေးလိုက်ရတယ်။တင်ပေးလိုက်ရနားလည်ကြလို့ဒီမှာအဖမ်းစီတအားများတော့လမ်းစီရှာတော့ရှာရမရတဲ့နဲ့ဒီမှာပက်ဒနီလီကိုတခါပွဲစားခေါ်ယူပလဲ
။ဆက်30ကျော်လူငယ်တူကတော့ထိုင်းနိုင်ငံတောင်ပိုင်းကလေပေါ်မှာ9နှစ်ခန့်အလုပ်လုပ်ခဲ့ပြီးမှအဲ့ဒီလေကနေတဆင့်မလေးနယ်ဇက်ကိုပို့ခဲ့တာဖြစ်တယ်လို့လည်းပြောပြပါတယ
်။ပွဲစားကလည်းမလေးမှာစီလို့ရတယ်လို့ပြောတယ်လေကော။ညလုံးကျွန်တော်ကအဲ့ဒီကိုချိန်ပြလိုက်တယ်။ဒီပန်လေးကိုထွက်တဲ့အင်းကြီးနဲ့မရဘူး။အလုပ်အကုန်လုံးလုပ်ရတယ
်။ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ဟာ2016ခုနှစ်အတွင်းလူကုန်ကူးမှုအကျဉ်းပေါင်း28ကျဉ်းနေနင်းကြရမှာလူကုန်ကူးခံရသူပေါင်း348ဦးကိုကယ်တင်နိုင်ခဲ့ပြီး2018ခုနှစ်ထဲမှာတော့ဇူလိုင်လအထိလူကုန်ကူးမှုနေနင်းခြင်း8ကြိမ်မှာလိင်အလုံသမားများပါဝင်စုစုပေါင်း112ဦးကိုကယ်ထုတ်နိုင်ခဲ့ပြီးလူကုန်ကူးသူပေါင်း10ဦးကိုဖမ်းဆီးနိုင်ခဲ့ပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးဌာနရဲ့2018ခုနှစ်နိုင်ငံတကာလူကုန်ကူးမှုဆိုင်ရာအစီရင်ခံစာထုတ်ပြန်ရမှာထိုင်းနဲ့မြန်မာပါဝင်နိုင်ငံပေါင်း55နိုင်ငံကိုတော့လူကုန်ကူးမှုတိုက်ဖျက်ရေးတွေမှာစောင့်ကြည့်ခံနိုင်ငံအဆင့်တီယာ2ဖြစ်ဖော်ပြထားပါတယ်။ထိုင်းနိုင်ငံအနေနဲ့ကတော့အိန္ဒိယချင်းမြန်မာနိုင်ငံကအလုပ်လာလုပ်ကြတဲ့ရွှေပြောင်းလုပ်သမားတွေတန်းနဲ့ချီရှိနေတာကြောင့်သူတို့ရဲ့ပင်လယ်ဆောင်လုပ်ငန်းတွေနဲ့တခြားရေရွက်ပစ္စည်းထုတ်လုပ်တဲ့လုပ်ငန်းတွေမှာလူကုန်ကူးခံရတွေရှိတယ်ဆိုပြီးဝေဖန်မှုတွေခံနေရတာဖြစ်ပါတယ်။ဒီအတွက်တီယာ2စောင့်ကြည့်စင်းထဲမှာသတ်မှတ်ခံရတာဖြစ်ပါတယ်ရှင်
။မအေးအေးမှသတင်းပေးပို့ခဲ့တာပါရှင်။ကျမတို့ VOA ကိုအင်တာနက်ကနေပြီးဝေဖန်အကြံပေးစာတွေပေးပို့လို့တဲ့နားဆင်လို့တဲ့တည်တခြင်းတွေတောင်းယူလို့တဲ့ဆိုရင်ပဲဖြစ်ဖြစ်ဓာတ်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးဖို့ခေါ်ဆိုရမယ့်ဖုန်းနံပါတ်ကိုပေးပို့လို့ရင်ပဲဖြစ်ဖြစ် VOA ကိုဆက်သွယ်နိုင်တဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။စာရိုက်ကနေဆက်သွယ်လို့သူတွေအတွက်တော့ VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တစ်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ကြပါတယ်။တယ်လီဖုန်းကတော့12392382555လေးဖြစ်ပါတယ်ရှင်။ကျမတို့အခုအတန်လွှင့်နေတဲ့ radio အစီအစဉ် PPG Asia 77ကနေဓာတ်ရိုက်ထုတ်လွှင့်ပေးမယ် VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်ရှင်အခုညနေပိုင်းသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင
်ပြည်သူ့သမ္မတအီမန်နျူရယ်မက်ခရိုနဲ့အချမ်းဖက်ဝါရတံပြန်တက်ဖြည့်ရေးဆွေးနွေးဖို့ပထမကမ္ဘာစစ်ကိုအမေရိကန်တပ်ဖွဲ့တွေပါဝင်ဆင်နွှဲတဲ့ရာပြည့်ထိမ့်မှတ်တဲ့အတူဘတ်စတီးဒီပြင်သစ်နိုင်ငံတော်အာလာယင်နေအခမ်းအနားကိုတက်ရောက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ပြင်သစ်မှာရောက်နေပါတယ်။သမ္မတထရန့်ရဲ့ဒီကနေ့ခီးစမှာတော့ပြင်သစ်သမ္မတမက်ခရိုနဲ့တွေ့ဆုံမှာဖြစ်တယ်လို့အမေရိကန်စစ်ဘက်ဆိုင်ရာအရာရှိတွေနဲ့နေ့လယ်စာသုံးဆောင်ပြီးပြင်သစ်ဧကရာဟောင်းနပိုလီယံဘိုနပတ်ရဲ့အုတ်ဂူကိုတွားရောက်လက်ပတ်ဖို့လည်းစီစဉ်ထားတာပါ။ခီးစဉ်တွင်မှာပဲရုရှားရဲ့အမေရိကန်ကစုံစမ်းစစ်ဆေးမှုတွေကိုဟာလည်းလွှမ်းမိုးနေတဲ့အလားအလာတွေလည်းရှိနေပါတယ်။ထူးထူးဖြစ်ကတော့ရွေးကောက်ပွဲကာလမှာပြန်ပြတ်ဒီမိုကရက်တစ်ပါတီကသမ္မတလောက်ဟီလာကလင်တန်အထိနာစီမဲ့သတင်းချက်လက်တွေရနိုင်မှုရုရှားရှိနေတယောက်နဲ့သမ္မတဒေါ်နယ်ထရန့်ရဲ့အကြီးဆုံးသားဖြစ်သူတို့တွေ့ဆုံကြောင်းသတင်းတွေကိုအာရုံစိုက်လိုက်မယ်လို့လည်းမျှော်လင့်နေကြတာပါကာတာနိုင်ငံနဲ့ဆော်ဒီအာရေဗျအာရဗ်စော်ဘော်များပြည်တော်စု UAE ဘာရိုင်းနဲ့အီဂျစ်နိုင်ငံတို့ကြားမပြေမလည်ဖြစ်နေတာတွေကိုတတ်တမန်ရဲ့ရဲဂျာဝန်ဖြစ်ရှင်းပြဖို့ကြိုးစားနေတဲ့အမေရိကန်နိုင်ငံကြီးဝန်ကြီးရက်စတီလာဆန်ဟာဒီကနေ့မှဒိုဟာမြို့ကိုတစ်ခေါက်ပြန်သွားပြီးကာတာဆော်ဘော်ရှိတ်ဘင်ဟာမက်အယ်သနီနဲ့တွေ့ဆုံမှာဖြစ်ပါတယ်ကာတာနိုင်ငံဟာအချမ်းဖက်ဝါရီတွေကိုအားပေးထောက်ပံ့နေတယ်ဆိုပြီးပါရှန်ပင်လယ်ကွေ့လေးနိုင်ငံကဇွန်လမှာကာတာနိုင်ငံနဲ့တတ်တမန်ဆက်သွယ်ဖြတ်တောက်ထားတာပါပြည်ရဲ့နေနဲ့ရှိရင်ဒီနှစ်2019ပထမ6လတွင်မြောက်ကိုရီးယားနဲ့ကုန်သွယ်မှုတွေမှာတိုးတက်မှုတွေရှိခဲ့တဲ့အကြောင်းတရုတ်နိုင်ငံကပြောဆိုလိုက်ပါတယ်။နိုင်ငံတကာကဝိုင်းပယ်ခံထားရတဲ့မြောက်ကိုရီးယားနဲ့ကုန်သွယ်မှုမှာ2019ဇန်နဝါရီလကနေဇွန်လအထိတန်ပေါင်း2500ရှိခဲ့ပြီး 10.5 ရာခိုင်နှုန်းထိတိုးခဲ့တယ်လို့တင်ပို့ကုန်ပမာဏ 29.1 ရာခိုင်နှုန်းတိုးခဲ့ကြောင်းတရုတ်နိုင်ငံအောက်ကွန်ဌာနကဒီကနေ့ထုတ်ပြန်ကြေညာလိုက်တာပါ။
ကြာသပတေးနေ့ညနေပိုင်းထိပ်တန်းရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကြေညာပေးသွားတာပါ။ဒီညနေအစီအစဉ်ထုတ်လွှင့်ရမှုကမက်ခင်ဖြူတွေးဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Thomas Blundet ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်အင်တာနက်ဆာမျက်နှာ bamis.voanews.com မှာလည်းနှာစင်နိုင်ကြပါတယ်ရှင်။နောက်နှစ်နာရီကြာည9နာရီထုတ်လွှင့်မယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 32 50နဲ့လိုင်းလံမီတာ190တို့ကနေဖမ်းယူနှာစင်နိုင်ပါတယ်။ VOA ကိုနှာစင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျွန်မခွာညိုပါရှင်။
This program has come to you from the Voice of America, Washington.